အီဂျစ်နိုင်ငံဂီဇာနဲ့စင်နိုင်ဒေသကတိကျနှိမ်နှင်းမှုသုံးခုအတွင်းစစ်သွေးကြွားလုပ်ယူဆသူအယောက်40လောက်ကိုလုံခြုံရေးတွေကတုတ်တင်နိုင်ခဲ့တယ်လို့အီဂျစ်အာဏာပိုင်ကပြောပါတယ်။ဂီဇာမြို့နီးမှာဘတ်စကားတစ်စီးကိုပုံခွဲတိုက်ခတ်တာကြောင့် BNN ခီးသွား3ဦးနဲ့အယ်လန်ညွန်တို့တို့သေဆုံးသွားပြီးတော့နောက်တစ်ရက်မှာပဲအကြမ်းဖက်သမားတွေကိုအီဂျစ်ကအခုလိုနှိမ်နှင်းတာပါ။ဘတ်စကားမောင်းသမားနဲ့တခြား BNN ခီးသွား12ဦးကတော့အဲ့ဒီတိုက်ခတ်မှုအတွင်းဒဏ်ရာရရှိသွားပါတယ်။ဒီကနေ့မှာတုတ်တင်နိုင်ခဲ့တဲ့အဲ့ဒီစစ်သွေးကြွားတွေနဲ့ခီးသွားတွေကိုတိုက်ခတ်ခဲ့မှုနဲ့ဆက်ဆက်မှုရှိပြီရှိဆိုတာကိုတော့အီဂျစ်ပြည်ထရေးဝန်ကြီးဌာနကပြောမသွားပါဘူး။အဲ့ဒီစစ်သွေးကြွားတွေဟာလူညိုရေးတပ်ဖွဲ့တွေ Church တွေနဲ့ခီးသွားတွေကိုတိုက်ခိုက်ဖို့ကြံစည်နေတဲ့ဆိုတဲ့သတင်းရရခြင်းမှာပဲအခုလိုနှိမ်နှင်းခဲ့တာဖြစ်တယ်လို့လည်းအီဂျစ်ပြည်ထရေးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုမထားတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပေးဖို့ BNN အစိုးရကလည်းအီဂျစ်အစိုးရကိုတောင်းဆိုထားပါတယ်။